မင်းငင်းမြို့နယ်တောင်ပြူရွာမှာဇူလိုင်လ28ရက်ဗုဒ္ဓနေ့ကမင်းငင်း PDF အဖွဲ့ဝင်90ကျော်ကိုကြီးရွာသားတွေကဝိုင်းဖမ်းပြီးစစ်တပ်လက်ထဲလွှဲပေးလိုက်ပါတယ်။အဲဒီရွာမှာပြူစောတိအဖွဲ့ဝင်တွေလို့ဆိုသူတွေစေးလေ့ကျင့်နေတဲ့အကြောင်းမင်းငင်း PDF အဖွဲ့ကတရင်ရလို့ဆိုပြီးတွားထောက်လန်းချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အခုလိုအဖမ်းခံလိုက်ကြတာဖြစ်ပါတယ်။ဒီလိုဖမ်းဆီးထားတဲ့ဆိုတာကိုစစ်ကောင်စီကလည်းအတည်ပြုထုတ်ပြန်ထားပါတယ်။ဒီကြောင်ကိုဒီရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခွန်ကျူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းမင်းကြီးမြို့နယ်တဲ့ကတောင်ပြူရွာနဲ့ပန်းဆက်ရွာမှာဗုဒ္ဓဦးနေမင်းအစောပိုင်းကတစ်ချိန်တည်းလိုပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ပန်းဆက်မှာတစ်ဖက်လက်နက်ကင်တွေတဲ့ကတဦးသေပြီးသုံးဦးဒဏ်ရာရခဲ့တယ်လို့မင်းကြီး PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အဲ့ဒီနောက်ပြူစောတိအဖွဲ့တွေတောင်ပြူရွာမှာစစ်ရေးလေ့ကျင့်နေတဲ့သတင်းရတယ်ဆိုပြီးမင်းကင်း PDF တပ်ဖွဲ့တွေတွားရောက်ထောက်လန်းတာကနေရွာတွေကလက်နက်ကင်တွေနဲ့ PDF တွေကြားနှစ်ဖက်ပစ်ခတ်ခဲ့ကြပါတယ်။အဲ့ဒီနောက်ရွာဘက်ကညှိနှိုင်းမယ်လို့ပြောပြီး PDF အဖွဲ့ဝင်တွေအဖမ်းခံလိုက်ရတယ်လို့မင်းကင်း PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ညီနိုင်ကြမယ်ဆိုပြောတယ်အဲဒီမှာလည်းလက်လက်မပေါဘူးမင်းတို့လည်းလက်လက်မယူပဲနဲ့အားလုံးညီနိုင်ကြမယ်ဆိုပြီးတော့ဟိုချော့ခေါ်တာခေါ်တော့ဒီဥဆောင်နဲ့ကလေးနည်းနည်းလေးနဲ့တော့ကျေုံပြီးတော့မှလိုက်သွားတာပေါ့ဗျာကျွန်တော်လူတွေလည်းကျေုံပြီးတော့လက်လက်တင်ထားပြီးရွာလေးဝင်သွားတဲ့အချိန်မှာသူတို့ကမိုင်းထားလိုက်တာပေါ့ဒါကစပြီးတော့မင်းတို့မှရှိရဲစစ်တပ်ကိုခေါ်တာဖမ်းလာတယ်ဒီစစ်တပ်ကိုလွှဲလိုက်တယ်လို့ပြောတယ်သူတို့ဆက်နေရကမယုံလို့လိုက်မှတော့ဆင်းရဲရောက်တော့ကျွန်တော်တို့လုပ်ခဲ့အားလုံးကတော့စိုးရင်တာပေါ့ဗျာဒါတော့တော့ဖန်ကြီးဆန်လာရတော့ဒီစစ်ကောင်စီကဂျီနီဗာကွန်ဗင်းရှင်းကိုမလိုက်နိုင်ပါနဲ့ကျွန်တော်တို့လူတွေလက်ဆက်ဆွနေတာမျိုးအစားဖြောက်မှမျိုးတွေကျွန်တော်တို့စိုးရင်တာ
အဖမ်းခံခဲ့ရတဲ့ထဲကခေါင်းဆောင်ပိုင်းတွေကိုမုံရွာခြေဆိုင်စစ်တပ်ကခေါ်သွားပြီးကြံတဲ့လူတွေကိုတော့တောင်ပြူရွာမှာပဲစစ်ဆေးနေတဲ့အကြောင်းနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်တဲ့အကြောင်းအဖမ်းခံထားသူတို့ရဲ့မိသားစုဝင်ကပြောပါတယ်
ဆန်းဆန်းထားရတဲ့လူကတော့ခေါင်းကြီးပိုင်း၄ရောက်ကတော့ခေါင်းဆောင်ပိုင်းပေါ့နော်ခေါင်းဆောင်ပိုင်း၄ရောက်ကတော့မမခတ်တဲ့ရင်ကိုခေါ်သွားတယ်လို့ပြောတယ်။တဲ့လူတွေကတော့လောလောဆယ်တောင်းပြီးမှပဲဖြစ်တယ်။အဲလောလောဆယ်ကတော့သူတို့ကဟိုလမ်းတောင်မလျှောက်နိုင်ဘူးလို့ပြောတယ်နှိပ်စက်ထားတာတော့ရိုက်နှက်ထားတာပေါ့ဗျာ။စိုးရင်ရတယ်ဗျာ။အဲဒါသူတို့ကပြီးတာနဲ့တကယ်နဲ့စက်တာဆိုတော့လေ။အဲတော့ကျတော့ကျွန်တော်တို့အနေနဲ့ကဒီအခွဲတွေကိုစက်ပြင်မှာကိုကျွန်တော်တို့ကစိုးရင်ပါတယ်။
ရွာသားတွေဘက်ကပြည်ရဲတုံးပြီးတော့ PDF အဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာလို့လည်းအဲ့ဒီမိသားစုဝင်ကပြောပါတယ်
။စစဦးချင်းကတော့တခုနဲ့တစ်ခက်နဲ့တစ်ခက်ရေကမှုတွေဖြစ်လာပြီ။ရေကမှုတွေဖြစ်တဲ့အချိန်မှာဟိုဘက်ကအရင်ဆုံးကလေးတွေထွက်လာတာပေါ့ဗျာ။ကလေးတွေကိုအရင်ထွက်ဖိုင်းပြီးလက်သုံးချောင်းတွေပါအထောင်လိုက်တာလေ။ဟိုဘက်ကလည်းနည်းခေရန်အင်အားမရှိဘူးလို့ကြားတာဟုတ်ပြီ။အဲ့လိုထွက်လာအဲ့လိုမျိုးဖြစ်တဲ့အချိန်မှာဒီဒီရဲ့အဖွဲ့တွေကကြတော့အပြစ်မရှိတဲ့ကလေးတွေဖြစ်နေတဲ့အတွက်ဒီလိုကရဲလိုက်တာပေါ့ဗျာပြစ်ခတ်မှုအဲ့လိုရဲလိုက်တဲ့အချိန်မှာနောက်ထပ်မိန်းမတွေထပ်ထွက်လာတယ်။အဲ့မိန်းမတွေကမင်းတို့နဲ့ပူးပေါင်းမယ်ပေါ့။ငါတို့ကလည်းမင်းတို့ကိုကြံမဲ့လူတွေလည်းမဟုတ်ဘူးပေါ့။အဲ့တော့ကြတော့ငါတို့နဲ့စိတ်သက်ညီနိုင်မှုရပေါ့။ဒါလေးကိုလိုက်ခဲ့ပါလို့ခေါ်တာပေါ့။ဒီလိုကအလံကြီးထောင်းနေဗျာလက်နှစ်ချတယ်ပေါ့။ဒီလိုလည်းရံမလုပ်ဘူးပေါ့။အဲ့တော့ကြတော့ခင်ဗျားတို့လည်းလက်နှစ်မပါပဲလိုက်ခဲ့ပေးပါလို့အဲ့လိုခေါ်တာပဲဗျ။
ဆက်ရွာဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းမီဒီယာတွေကိုပြန်ကြားထားတာမှာရွာကိုအကြမ်းဖက်တောင်းကျမ်းသူအင်အား300လောက်ကလက်နက်ငယ်တွေနဲ့လာပစ်လို့ရွာသားတဦးသေဆုံးပြီးနောက်5ဦးကစိုးရိမ်တရားရီရခဲ့တယ်လို့ဖော်ပြထားပါတယ်။တောင်းကျွရွာဖြစ်စဉ်နဲ့ပတ်သက်လို့တော့အကြမ်းဖက်တောင်းကျမ်းသူ100လောက်ရွာအနီးရောက်လာတာကြောင့်ကျေးရွာသားတွေကဝိုင်းပြီးဖမ်းတာမှာအလောင်း3လောင်း၊တူမီလက်နက်အလက်50နဲ့အကျံဖဲတောင်းကျမ်းသူ53ဦးကိုအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွကြံကြားခဲ့ပါတယ်။ CRPH NUG နဲ့ PDF တို့ကိုအာဏာသိမ်းစစ်ကောင်စီကအကျံဖဲအဖွဲ့အစည်းတွေဖြစ်သတ်မှတ်ထားသလို NUG ကလည်းစစ်ကောင်စီကိုအကျံဖဲအဖွဲ့ဖြစ်သတ်မှတ်ကြေညာထားပါတယ်။စစ်တပ်ကအာဏာထိမ့်သိမ်းခဲ့ပြီးတဲ့နောက်ပိုင်းစကိုင်းတိုင်းတွေကကလေးကနီရဲမပင်မင်းကြီးစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးခဲ့တဲ့ရက်ပိုင်းကပဲကနီမှာတိုက်ပွဲဖြစ်ခဲ့ပါသေးတယ်ရှင်။